ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ဟာတိကနစ်မနက်ပိုင်းမှာနေပြည်တော်ကိုရောက်ရှိလာပြီးမနက်10နာရီမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့သလိုပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးလွှတ်တော်ဥက္ကဋ္ဌနဲ့တွေ့ဆုံမှုရှိနေပါတယ်။ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ခီစင်မာတို့မြန်မာပြည်ကအလက်ရှိအခြေအနေကိုနိုင်ငံတကာအတိုင်းအဝိုင်းကိုမမှန်ကန်ကန်တင်ပြနိုင်လိမ့်မယ်လို့လည်းမြန်မာအစိုးရဘက်ကမျှော်လင့်ထားပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ခရစ်စတင်းရှရနာဘာဂျင်နာဟာလက်ရှိတာဝန်ကိုပြီးခဲ့တဲ့ဧပြီလကစတင်လက်ခံခဲ့ပြီးမြန်မာပြည်ကိုပထမဆုံးလာရောက်တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ဟာဒီကနေ့မနက်မှာရောက်ရှိလာကြောင်းကိုနိုင်ငံသားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းကအခုလိုပြောပါတယ်
။မနက်ကရောက်ပါတဲ့ခန်းနေပြီးတော့လေဒီနေ့စေနာရီမှာတော့အတိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ပါတယ်။ဒီနေ့လေမှာပြည်အောင်စုအစိုးရအဖွဲ့ရဲ့ဝန်ကြီးတို့နောက်ပြီးတော့ပြည်သူ့လွှတ်တော်ဥက္ကဋ္ဌတို့နဲ့သူတွေ့ဖို့ရှိပါတယ်။အစိုးရအဖွဲ့ရဲ့ဝန်ကြီးနဲ့တွေ့ပြီးနေတူတယ်ဟို17နှစ်လောက်ကဟာပြည်သူ့လွှတ်တော်ဥက္ကဋ္ဌတို့နဲ့တွေ့ဖို့ရှိပါတယ်။အဲပြီးတော့ဒီအမျိုးသမီးရေးရာဥက္ကဋ္ဌဒေါက်တာဒေါက်တာသက်စင်တို့ဘာလို့တွေ့ဖို့ရှိပါတယ်။ညနေမှာတော့ကျွန်တော်တို့ဘီဆိုင်ဘူပေါင်းဆောင်ရေးဝင်ကြီးကနေပြီးတော့ညစာနဲ့တက်ခင်ဖို့ရှိပါမယ
်။ဒီကနေ့မနေ့ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးတာနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့နိုင်ငံတော်အတိုင်ပင်ခံရုံးဝင်ကြီးဌာနကပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့ဖုန်းပြန်လည်ဖြေဆိုတာမရှိခဲ့ပါဘူး။မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ဟာနေပြည်တော်မှာ15ရက်နေ့အထိရှိနေမှာဖြစ်ပြီးတမရကာကွယ်ရေးဦးစီးချုပ်အစိုးရဝန်ကြီးဌာနအချုပ်အပြင်လွှတ်တော်ရေးရာကော်မတီကတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရာထားထားသလိုနောက်ပိုင်းမှာတော့ရန်ကုန်နဲ့ရခိုင်ပြည်နယ်ကိုတွားရောက်ဖို့ရှိနေပါတယ်။မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ရဲ့ခီးစဉ်မှာမြန်မာနိုင်ငံရဲ့အခြေအနေမှန်တွေကိုနိုင်ငံတကာကိုတင်ပြနိုင်မယ်လို့မျှော်လင့်ကြောင်းလည်းဦးကျော်မိုးထွန်းကပြောပါတယ
်။အဓိကတော့ကျွန်တော်တို့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ဥစ္စာတွေမှာအမှန်တရားတွေကိုနိုင်ငံတကာကသိဖို့အတွက်ပေါ့နော်။အလားကအရေးကြီးတယ်လို့ကျွန်တော်တို့စားတယ်ပြီးတော့သူကနေတဆင်လဲတကယ်အမှန်ဖြစ်နေတဲ့ဥစ္စာတွေကိုနိုင်ငံတကာအတိုင်းအဝိုင်းကိုဟိုအတိအပြီးပြောကြားနိုင်နေတယ်လို့မျှော်လင့်ပါတယ
်ဘာသာမောင်းဆိုငင်းချမ်းရေးအဖွဲ့ကအမဒီအဖွဲ့ဝင်လဲဖြစ်အစ္စလမ်ဓမ္မပိမံဦးဆောင်စောအော်ရေးမှုဖြစ်သူဦးအေးလွင်ကတော့ရခိုင်ပြည်နယ်ကဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးမြန်မာနဲ့နိုင်ငံတကာအကြားမတူညီတဲ့အမြင်သဘောထားတွေကိုတစုံတရာညှိနှိုင်းနိုင်မယ်လို့ယုံကြည်ကြောင်းပြောပါတယ်
တမောဓာရီကိုကျွန်တော်တို့ကဟိုမြန်မာရှင်းဆိုင်တွေ့ဆုံပြီးတော့ကဟိုဖြစ်တဲ့ဖြစ်လိုက်တဲ့အခြေအနေလေးတွေကိုတင်ပြဆွေးနွေးမယ်ဆိုရင်တော့ကျွန်တော်နားလည်မှုကတော့တိဆောက်နိုင်မယ်လို့ကျွန်တော်ထင်ပါတယ်ဒီပြည်သူကြီးကလည်းသူတွေ့တာပဲသူပြောပါပဲလေသူကဘာကြောင့်လဲငကူတဲ့ကိုကပြမလိုက်တဲ့ပုံကိုကျွေးပြီးတော့သူတို့တာဝန်ပေးထားတာဟိုအဲ့တော့အရှိတိုင်းပဲသူမြင်တဲ့အရှိကိုသူပြောပါပဲပေါ့ဒီအဲ့လိုပဲကျွန်တော်ခံယူပါတယ်
ဒီခီးစဉ်နဲ့ပတ်သက်ပြီးကုလသမဂ္ဂကသတင်းထုတ်ပြန်ရမှာမြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ခရစ်စတင်းရှရနာဘာဂျင်နာဟာမြန်မာအစိုးရအာဏာပိုင်တွေအပြင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေလူမှုအသင်းအဖွဲ့တွေဘာသာရေးခေါင်းဆောင်တွေတန်တမန်အတိုင်းဝိုင်းနဲ့တွေ့ဆုံမှာဖြစ်ပြီးရခိုင်ပြည်နယ်အရေးငင်းချမ်းရေးဒီမိုကရေစီရေးနဲ့လူ့ခွင့်ရေးကိစ္စရပ်တွေကိုဆွေးနွေးဖို့ရှိကြောင်းဖော်ပြထားပါတယ်